ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခရီးစဉ်မှာရောက်ရောက်ချင်းမှာပဲမြန်မာရွှေ့ပြောင်းအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုသိရှိနိုင်ဖို့ရည်ရွယ်ပြီးမြန်မာနိုင်ငံသားအများပြားရှိရာမဟာချိုင်ရက်ကိုတွားရောက်ခဲ့ပါတယ်။မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံချိန်မှာတော့ဒေါက်ဆန်းစုကြည်ကမြန်မာအလုပ်သမားတွေအတွက်အစိုးရတစ်ကကြိုးပမ်းနေတာတွေကိုလည်းပြောပြသွားခဲ့ပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုရောက်ရောက်ချင်းမှာပဲထိုင်းအစိုးရရဲ့စီစဉ်ပေးချက်အရထိုင်းနိုင်ငံစမုတ်စကွန်ခရိုင်တလေတိုင်းငါးပစုံခမ်းမမှာထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေနဲ့တွေ့ဆုံခဲ့တာပါခရီးစဉ်လုံခြုံရေးအကြောင်းပြချက်နဲ့ထိုင်းအာဏာပိုင်တွေရဲ့ကန့်သတ်မှုကြောင့်ဒေါက်ဆန်းစုကြည်မိခွန်ပြုတ်မဲ့ခမ်းမတဲ့ဝင်ရောက်ခွင့်မရတဲ့မြန်မာရွှေပြောင်းအလို့သမားအများအများရှိခဲ့ပါတယ်ထိုင်းနိုင်ငံကိုဘာကြောင့်အခုလိုသူလာရောက်ရတယ်လဲဆိုတဲ့အကြောင်းနဲ့ပတ်သက်လို့ငါးပစုံခမ်းမတဲ့မှာဒေါက်ဆန်းစုကြည်ကအခုလိုပြောသွားပါတယ်ဒီက
ားလို့ထိုင်းနိုင်ငံကိုလာရတဲ့ဆိုတာအဓိကအဖြစ်တော့နိုင်ငံနိုင်ငံကြားရမှာနားလည်မှုပုံပြောရှိမှုဖြစ်တည်မှုပုံပြောတို့တက်ကိုဖြစ်ပါတယ်ဒီလိုဖြစ်ဖို့ဆိုတာအဓိကဆိုတော့နိုင်ငံနိုင်ငံသားတွေကြားရမှာနားလည်မှုရှိရမယ်ဖြစ်တည်မှုရှိရမယ်အစိုးရတွေကြားရမှာလည်းနားလည်မှုရှိရမယ်ဖြစ်တည်မှုရှိရမယ်အဲ့ဒီဟာအတွက်ကိုကျမတို့ကလည်းကျမတို့ရဲ့ဒီမလာပြတ်လို့လို့နေနိုင်ငံနိုင်ငံသားတွေကိုကူညီလို့ကျမတို့လည်းပြန်ပြီးတော့ကူညီနိုင်တယ်လို့ကျမတို့ပြောလို့ပါတယ်ဒါလို့ဒီဘက်ကိုအရှင်ပြေအောင်လုပ်ပေးရမယ်ဆိုတာဟာကာယကံရှင်တွေကပြောမှကြားလို့သိမှာပါ။ကာယကံရှင်တွေအတမလားအောင်မှကျမတို့ဟာဘာလုပ်ပေးတယ်လဲဘာလုပ်တယ်လဲဘာလုပ်နိုင်တယ်ဆိုတာကိုကျမတို့သုတ်ပြအောင်ပါ
။အရှင်တော်အစဒေတာတွင်အေးချမ်းသာယာတူးတက်ဖို့ဆိုရင်အိန္ဒိယနိုင်ငံတွေကြားအပြန်အလှန်နားလည်မှုရှိဖို့နဲ့ပြန်ပြက်လို့သဘောမထားပဲလက်တွဲဆောင်ရွက်သွားဖို့လိုကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်။
ကျမတို့ကတော့ကျမတို့မြန်မာနိုင်ငံနဲ့နိုင်ငံသားတွေအတွက်လည်းဖြစ်သေးသေးချင်းနဲ့အိချင်းနိုင်ငံအတွက်လည်းဖြစ်သေးသေးချင်းနဲ့ကျောင်းကကျမတို့ရဲ့ဒေသမှာရေရှည်မှာအေဂျင့်ပါတာမှာတိုးတက်နေမှာဖြစ်ပါတယ်။အခုကဒီဂျိုက်ပက်လို့ညင်ကြလည်းမလို့ကျမတို့ကအားလုံးအတူကိုဖွင့်ပြတိုးတက်ဖို့လက်ရက်ကလုပ်နေတဲ့နိုင်ငံတွေလို့မြန်မာကျမတို့ဖြစ်တတ်နေမှာပါ။ကျောင်းအရှိတောင်အစားဆိုတာနိုင်ငံကြီးတွေပေါ့ပေါ့နိုင်ငံလက်တွေနဲ့နိုင်ငံရဲ့တွေစုပေါင်းထားတဲ့ဒေတာဖြစ်ပါတယ်။ဒါကြောင့်မို့လို့တူးနဲ့တူညီညွတ်ဖို့ပါဒေတာမှအရေးကြီးပါတယ်။တူးနဲ့တူနားလည်မှုရှိတာအရေးကြီးပါတယ်
။အလို့သမားတွေဘက်ကလည်းထိုင်းနိုင်ငံတွင်အလို့ခွင်တွေမှာသူတို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုတင်ပြကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေအတွက်ထိုင်းနိုင်ငံရဲ့ဥပဒေဘောင်တွင်ကရာသင်ရတတ်တဲ့အခွင့်အရေးတွေရရှိနိုင်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံသားဖြစ်ကြောင်းအထောက်အထားလက်မှတ်CID ထုတ်ပေးသွားနိုင်ဖို့ကြိုးစားသွားမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်
။ကျမတို့အခုအချိန်မှာဆိုလို့ရှိရင်နိုင်ငံနိုင်ငံသားများဟာ CID ရဖို့အတွက်အားလုံးပေါ့။အလုပ်လုပ်လို့ဒီမှာလုပ်နေတဲ့နိုင်ငံနိုင်ငံသားများဟာ CID ရဖို့အတွက်ကျမတို့ကြိုးစားနေတယ်။တကယ်လို့ကျမတို့ကဒီတော့နိုင်ငံရေးလက်မှတ်တွေရနေကြတာပါ။ဒါဝင်လေဒီကျမတို့ရဲ့အင်ဂျင်နီယာအင်ဂျင်နီယာဖြစ်တဲ့ထားရတယ်တောက်ဝတ်ထောက်ဖို့ပါ။ဒါပေမဲ့အစလုံးကကျမတို့ကိုယ်ကနေပြီးတော့ CEO ပါထုတ်ပေးမှုဆိုတော့ကျမတို့နိုင်ငံဆိုတာတောင်းဆိုခဲ့လို့အဲ့ဒီတန်လာရောပြီးတော့လုပ်ပေးချတာ။နောက်ဆိုရင်ကျမတို့ဟာနိုင်ငံရေးလက်ပတ်တွေထုတ်ပေးဖို့အစီအစဉ်တွေလည်းရှိပါတယ်။အဲ့ဒီဟာအပြင်မှာလည်းနိုင်ငံနိုင်ငံသားများအားလုံးမှာဥပဒေပေါင်းတွေဒီနိုင်ငံရဲ့ဥပဒေပေါင်းတွေရသင့်ရသိုက်တဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလေကျမတို့တတ်နိုင်အောင်ကြိုးပမ်းစပြီးတော့လုပ်ပေးပါမယ်။
တလေတိုင်းငါးပစုံခမ်းမတဲ့ဝင်ခွင့်မရတဲ့ပြင်ပကမြမအရွှေပြောင်းအလို့သမားတွေကိုဒေါက်ဆန်းစုကြည်မိကွန်းပြောကြဖို့ညှိနှိုင်းခဲ့ပေမဲ့မိုးသည်ထန်စွာရွာနေတဲ့အတွက်ခမ်းမအပြင်ဘက်မှာတွေ့ဆုံမိကွန်းပြောကြဖို့အဆင်မပြေဖြစ်ခဲ့ရပါတယ်ခင်ဗျာ